နာဗိုင်းရပ်စ်ကူးစက်မှုကြာဆင်းလာတဲ့နိုင်ငံတွေမှာကန့်သက်ချက်တွေစောတလင်ဖြေလျှော့ပေးလိုက်ရင်ဒုတိယအကြော်ပိုကူးစက်မှုမြင့်တက်လာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်
we cannot make assumptions that just because the disease is on the way down now that it's on a
ပိုကူးစက်မှုတွေကျဆင်းသွားကြအောင်ဒီလိုဆက်သက်ကျဆင်းသွားလိမ့်မယ်လို့ယူဆထားလို့မဖြစ်ပါဘူးအခုလက်ရှိကာလမှာတူရီယာအကျော့ပိုကူးစက်မှုပြန်မြင့်တက်လာနိုင်ပါတယ်လို့ WHO အရေးပေါ်ဌာနညွှန်ကြားရေးမှူးဒေါက်တာ Mike Ryan ကသတင်းလာနေ online သတင်းစာရှင်းလင်းပွဲမှာသတိပေးပြောကြားသွားတာပါCOVID-19 ကရောဂါပထမလှိုင်းကိုသကမ္ဘာလုံးရင်ဆိုင်နေရဆဲဖြစ်တယ်လို့တချို့နိုင်ငံတွေမှာပိုကူးစက်မှုကျဆင်းသွားပေမဲ့အမေရိကတိုက်အလဲပိုင်းနဲ့တောင်ပိုင်းနိုင်ငံတွေအပြင်အာဖရိကနဲ့တောင်အာရှဒေသနိုင်ငံတော်များများမှာပိုကူးစက်မှုတွေလက်တလုံးမြင့်တက်လာနေတယ်လို့လည်း WHO ကသတိပေးသွားပါတယ်။ဥရောပနဲ့အမေရိကတိုက်နိုင်ငံတွေမှာပိုကူးစက်မှုတွေဒုတိယအကျော်ဖြစ်မလာအောင်လူစုလူဝေးရှောင်မြည်လူခွဲနေဖို့ညွှန်ကြားချက်တွေခြေအားခံစောင့်ကြည့်တဲ့လုပ်ငန်းတွေပိုးစစ်ဆေးမှုတွေဆက်လက်ချမှတ်ဆောင်ရွက်သွားဖို့လည်းဒေါက်တာ Ryan ကတိုက်တွန်းသွားပါတယ်။ကာယောဂါတဲ့အလူလဲခံထားတဲ့ဥရောပတိုင်းနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုမှာကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကြောင့်ပိုကူးစက်မှုထိန်းချုပ်နိုင်ခဲ့ပေမဲ့လည်းနိုင်ငံစီးပွားရေးကိုတော့အကြီးအကျယ်ထိခိုက်နေတာလည်းဖြစ်ပါတယ်